ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကမ္ဘာတစ်လွှားသေဆုံးသွားသူဟာတနည်းအရင်းနဲ့မှာ5သန်းနီးပါးဖြစ်လာနေပြီလို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့6လလောက်ခရဲကသေဆုံးသူက4သန်းရှိခဲ့တာပါ။ကမ္ဘာတစ်လွှားဒီယောဂါကူးစက်ခံရသူကသန်း250နီးပါးရှိနေပြီးအခုချိန်ထိဒီယောဂါအတွက်ကာဝယ်ဆေးထိုးနှံပေးသူပေါင်းကသန်း9000နီးပါးရှိနေပြီဖြစ်ပါတယ်။အီတလီနိုင်ငံရောမမြို့မှာကျင်းပနေတဲ့ G20 ထိပ်သီးအစည်းအဝေးမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအိန္ဒိယဟာသူတို့နိုင်ငံအတွက်ကောကမ္ဘာကြီးအတွက်ပါဖြန့်ဝေဖို့လာမယ့်နှစ်ကုန်လောက်ဆိုရင် COVID-19 ကာကွယ်ဆေးအလုံးပေါင်း5သန်းထုတ်လုပ်ပေးမယ်လို့ကမ္ဘာခေါင်းဆောင်တွေကပြောပါတယ်။ဒါပေမဲ့ဒီလိုဖြန့်ဝေပေးနိုင်ဖို့အိန္ဒိယက Bharat Biotech ဆေးကုမ္ပဏီထုတ် Covaxin ကာကွယ်ဆေးကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကအရေးပေါ်အသုံးပြုခွင့်ချထားပေးဖို့ပါစနေနေ့ကတောင်းဆိုခဲ့တာပါ။ဒီထိပ်သီးအစည်းအဝေးမှာအွန်လိုင်းကနေပါဝင်ဆွေးနွေးတဲ့တရုတ်သမ္မတရှီကျင်ပင်ကလည်းတရုတ်နိုင်ငံက COVID-19 ကာကွယ်ဆေးအလုံးရေ 1.6 ဘီလီယံကျော်ထုတ်လုပ်ခဲ့ပြီးကမ္ဘာတစ်လွှားကိုဖြန့်ဖြူးပေးခဲ့တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရသူက46သန်းနီးပါးရှိပြီးဒီရောဂါကြောင့်သေဆုံးသူက9သိန်းကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။